ကျန်းစနစ်ဒါကတော့ဖြစ်တယ်။အာငါကျေလောကမှာဖြောင့်ဖြူးတာရတဲ့ကိန်းငန်းငန်းငယ်လို့တကူးမှမရှိပါဘူး။ဘယ်ကိန်းဆိုအနောက်ချက်အတားစီအပိတ်ပင်တွေရှိတတ်စေပါလား။တာမန်လူမှုပအဝန်ကြီးကသားရေးသမီးစီးပွားရေးကြီးပွားရေးစတဲ့ခီးစဉ်တွေမှာတော့မှ အနောက်ရှေ့အတားစီအပိတ်ပင်တွေဒုညတိရှိတတ်ကြလို့လောကသားတွေဟာသူတို့ခီးစဉ်ချိုးမှုရချိုးမှုကြောင့်တကူညီချာကြအာကုချာကြနဲ့ဦးလောင်သောကဖြာပါဒတွေဝင်နေကြတာမဟုတ်လား။ကာမဂုဏ်အာယုန်တွေကိုကြိုးခိုင်းပြီးဓမ္မဘက်ကိုမျက်နှာမူဖြီးထွက်ခဲ့ပေမဲ့ငေကောင်းကြီးပေါ်ဖြစ်တဲ့အဲ့ဒီကာမဂုဏ်အာယုန်တွေဟာ အနောက်ရှေ့အဟန့်သားလို့ဘုလောကနေပြီးထက်ချက်မကွာလိုက်နေပါပါ။ဒါကြောင့်ဓမ္မခီးဆိုတာအပြင်းမာတော့ကကြုံရတဲ့ကြမ်းတမ်းနဲ့တိုက်ခိုက်တယ်လို့တိတာမြင်တာမဟုတ်ပေမဲ့တိမ်မွေးတဲ့တိုက်ခိုက်မှုတွေနဲ့တော့ကြုံတွေ့ရမှာပါပဲ။ဒီလိုတိမ်မွေးတဲ့အဖြစ်တွေ့တိုက်ခိုက်တွေကိုကန့်ထွေဖြေရှင်းရနိုင်နေရမှာ တူကောင်းတယောက်ကောင်းပုံစံမျိုးနဲ့ရေဆိုင်လို့မရပါဘူး။ကိုကြီးကိုကြီးအစွမ်းစားရှိတဲ့စင်မြေတွေတည်းကောင်းတွေအထူးလူအားလှပါတယ်။ဒါပေမဲ့သူတို့ကသစားပြီးဖြန့်ကျဲနေသည်တယောက်တည်းများထားလို့ကဲမင်းတို့ကြုံကြုံခုခံကြကွာလို့စိတ်ခိုင်းလို့မရပါဘူး။သူတို့ကိုညီညာတဲ့ စုစည်းမှုတစ်ခုဖြစ်အောင်တည်ဆောက်ယူပြီးအားဖြစ်စေရပါမယ်။စုပေါင်းညီညာအောင်နှုံးပြဆုတယ်လို့ပေါ့။ပေါင်းစည်းညီညာစုစည်းထားတဲ့အားဟာတော်ရံတန်ရုံရန်သူကိုဖြုံးပြမလို့တော့ပါဘူး။ဒါပေမဲ့ရန်သူဘက်ကပြည်ရဲ့ကျေဝါလာရင်းတည်ရဲကောင်းတွေအားဟာပုံမှုကြည့်လိုက်ခိုင်မာလာဖို့လိုအပ်ပါတယ်။ ဒါမှသာလျှင်ကိုယ်ကိုထိုးနေမှုလာတဲ့ရန်သူကိုကတန်ဟာကလေးလက်မျိုးကလေးနဲ့ပြန်တွန်းပြီးဟန်မပြက်ခီးစက်ခက်ခဲ့ယူပါပဲ။ဒါပေမဲ့အဲ့ဒီလက်မျိုးတွန်းမှာတော့ရန်သူကိုပြင်ထိုင်ကြသွားအောင်ဖြစ်အတွင်းအားတွေစုစည်းကင်းဝင်နေဖို့တော့လိုအပ်တာပေါ့။အဲ့ဒီတော့ဥပ္ပခာဝင်းစီကိုဦးတီချီနေလာတဲ့ ယောဂီဟာကိုယ့်ရဲ့စိတ်တဏှာမှာရှင်းနေမိတာဖြစ်တဲ့အတွင်းအားတွေကိုဖော်ထုတ်ပြီးအတုံးချထားဖို့လိုပါတယ်။ဒါဖြစ်လို့လဲဆိုတော့ယောဂီဟာရှိမှာနောက်ထပ်အတားအဆီးတွေနဲ့ထပ်မံရင်ဆိုင်ရမှုရှိနေလိုပါပဲ။ယောဂီရဲ့စိတ်တဏှာမှာရှင်းနေမိတာဖြစ်တဲ့အားကတော့စုစုပေါင်း၅ပါးပါ။ဒါပေမဲ့သူတို့ဟာ ပဲဘူကကြာကြာဓာတ်လူဓာတ်ပုံစံတော့ပုံနေပြီမဲ့တုံးလို့ရအောင်တော့မထက်လာသေးပါဘူး။အဲဒီတော့တုံးလို့ရတဲ့အထိထက်လာလို့အတွက်ဓာတ်သွေးကြောင့်တွေးရပြီလေဦးမင်း။အဲဒီဓာတ်သွေးကြောင့်ကတော့ယောဂီရဲ့လက်ရှိခီးလမ်းဘုကပြင်ပအာယုံအတွင်းအာယုံဆိုတဲ့အတွေ့အကြုံတိုက်ခိုက်တွေဖြစ်ပြီး အဲ့ဒါတွေကလည်းယောဂီရဲ့ဓာတ်တော်ကိုထိမြင်လာနေပါမှာ။ဒါကြောင့်ယောဂီရဲ့တဏ္ဍာမှာရှိနေပြီဖြစ်တဲ့အာငါจิตဟာမကြာမီမှာဓာတ်တော်ထက်တဲ့ဖြစ်လာတော့မှာ။ဒီဓာတ်တော်ဖြစ်တဲ့အာငါจิตမှာဖြစ်ဆုံးတဲ့အာကတော့တရားပါပဲ။စာလို့ဆိုရရင်တော့တရားကိုပေါ့။ဆန့်ကျင်မဲ့ဖြစ်သောဉာဏ်တို့နှင့်တွေ့ကြုံလာပါကမတုံမလုံအချိန်မီသောသဘောရှိသည့်ဘုံခိုဆူအပ်ပြီလို့ဆိုပါတယ်နောက်တစ်ခုကတော့ပရိသက္ခဓမ္မိပရိယန္တိတိပလာနိလို့လည်းဆိုပါတယ်အဲ့ဒီမှာပရိသက္ခဓမ္မိဆန့်ကျင်မဲ့တရားတို့ကိုပရိယန္တိအားတိုက်ဖြစ်စည်းတတ်ကုန်၏ဣတိထို့ကြောင့်ဗလာနိဘုံမီဤသို့သိပေရပါ၏တရားကိုဝရိယကိုတတိကိုတမာတိကိုပညာကိုဆိုတဲ့ဘုံ၅ပါးဟာတက္ကရာတိတိဆိုတဲ့ယန္တုနေမီဝင်ရောက်သိမ့်ပိုက်အောင်ဝဲဝင်နိုင်တဲ့စစ်တရေကောင်းနေပါပဲသူတို့၅ပါးဟာအိန္ဒြေဆိုတဲ့အစိုးရခြင်းမြတ်ကကြည်တယ်လို့တတိယတွင်ဝရိယတွင်တတိယတွင်ပြင်းတွင်လို့အမိတွင်များနေအမိတွင်လိုပဲမိမိအုပ်ချုပ်ရာဌာနမှာမိမိလူကိုတစုံတစ်ယောက်ကတော့မြမလံမပြန်နိုင်ခြင်းဒီပင်လေအစိုးရဖြစ်သည်ဆိုတော့အသေးပဲတိုင်းမိမိစိတ်ကိုတက်ဆိုင်ရာပိုင်းနဲ့အစိုးရခဲ့သည်လို့ဆိုနိုင်ပါတယ်ဒါကြောင့်တရားဆိုတဲ့ယုံကြည်မှုပိုင်းဝိရိယဆိုတဲ့ကျူးစာအထုံးပိုင်းပညာဆိုတဲ့အမှန်ကိုသိမှုစတဲ့အပိုင်းတွေမှာကိုယ့်ကိုယ်ကိုကိုယ့်စိတ်ကိုစိတ်ချသွားပြီလို့ဆိုလိုခြင်းပါပဲအဲဒီလိုစိတ်ချသွားရင်ယောဂီဟာအင်းဒီ၅ပါးနဲ့ပြည့်စုံလို့အင်းဒီချက်တူဖြစ်လာခဲ့ပြီပေါ့စိတ်ဟာအင်းဒီထွက်လာပြီဆိုရင်တဏှာကြောင့်ဖြစ်တဲ့ဘုဆိုတဲ့အာသွန်နေလေပြည့်စုံလာလို့တော့ဒါကြောင့်ဘုံငါးပါးပြည့်စုံတဲ့အခါယုံကြည်မှုအားကျူးစွာအထုံမှုအားအမှန်ရအောင်မြင်မှုအားစူးစိုက်တည်ကြည်မှုအားအမှန်သိမှုအားတွေဟာပြည့်စုံလာလို့တော့ပါပဲဆိုတော့ကအင်းဒီငါးပါးနဲ့ဘုံငါးပါးဟာသာသာတဘောတက်ဝင်လို့အပြန်အလှန်လေးပဲရှိနေတော့တာပါပဲလေဒီနည်းကြည့်သွားမယ်ဆိုရင်တရားကဥပြားမှနေပါတယ်ပညာကတော့ပဲ့ကင်ပါလေဝရိယကတော့အလိုသမားပေါ့တက်သမားပေါ့တမာကြီးကတော့လေဝင်ညီမှုတောင်းနေပါတယ်တတိကတော့အလေးမှနေပြီးလေဥပြားကတရားကိုထွန်းကြည့်လိုက်ပညာဘက်ကိုငဲကြည့်လိုက်ဝရိယဆိုတဲ့တက်သမားကတားခန့်လို့လေတိတ်လူသွားရင်တမာတိဆိုတဲ့အငြင်းကိုထိခိုက်မှမဟုတ်လှမ်းပြီးတတိပေးနိုင်တယ်သူကခေါင်းဆောင်လို့နေရပါတယ်ဒါကြောင့်လေတတိဟာခေါင်းဆောင်နေရာရှိတဲ့ကဲပူရည်လို့မရှိပါဘူးတစ်ချက်လွတ်သွားလို့မရပါဘူးကျန်တဲ့လေးယောက်ကတော့သူ့တန်ရာတန်ရာလုံနေကြမှာပါတတိကလည်းသူ့ရဲ့စိတ်ကြီးကိုညီမျှဖို့ခေါင်းကြီးလုပ်ပြီးသိသိနေရတာဖြစ်ပါလေ။ဆိုရရင်တရားဆိုတဲ့ယုံကြည်မှုကြီးတမဟာအလောက်တက်ပါ။သူကလင်းဦးထိတ်မှလေးကလေးတချုံချုံနဲ့ပျော်လို့ပန်းလို့တချင်းဆိုလို့ရှိတတ်ပါလေ။သူကခီးပဲလောက်ရှိရှိလင်းဦးပဲပဲလှဲ့လှဲ့ခီးသွားရရင်ပျော်နေတဲ့သူ။တစ်ခုပဲရှိတယ်။သူကလှီကောင်းကောင်းရှိခြင်းလေ။တက်တောင့်တက်တာဖြစ်ချင်းနေခီးရှည်တာခီးဆုံးတာကိုသူထည့်မတွေ့ဘူးခီးသွားနေရတာကိုပင်မနေလို့မြင်စားဘူးတခါတလေကြာရင်လေဒါကထထဖောက်တာရှိသေးတယ်သူကအပြောင်းအလဲများတယ်တို့ကြယုံကြည်နေရတဲ့တို့ကြမယုံကြည်တော့ဘူးအဲ့လိုခံယူကြရင်ဒါကကျန်တဲ့ဘုံလေးရောက်ဘူးကဲငါတို့မလိုက်ချင်တော့ဘူးကွာ။လေကိုကန့်ကပ်ပြီး ငါစင်းကြံကြီးထတော်မယ်မင်းတို့ဘာသာဆက်သွားရလို့လှုပ်ချင်လှုပ်တတ်နေတာလေဝရောက်အောင်ခေါ်လာတော့ကလည်းသူပဲလေစီးလာတော့ကလည်းအဟုတ်ကြီးပဲလမ်းရောက်ခါမှသဘောထားပြောင်းနေတယ်ပြောင်းတတ်နေတာဒါကတရားရေးစရိုက်ပညာဆိုတဲ့အမှန်တည်းမှုရှိသမားကတော့ငြိမ်ငြိမ်တော့ပါသူကလှိနှောက်ပိုင်းကတဲ့ခံရတယ်သူကတရားလူအခုတမျိုးတော်ကြတမျိုးတော့မဟုတ်ဘူးခီးစဉ်ကိုကြည့်တယ်ခီးလန်းသူတို့ကိုတွက်တယ်ခီးလန်းဆုံးလို့ရစဉ်းစားတယ်ခီးစဉ်မှာလည်းဘေးညာကရေဝဲရှိတယ်အန္တရာယ်ရှိတယ်ဆိုရင်တင်မကိုဘယ်ရှိညာရှိနေခီးနေရတယ်သူကလေဦးထိတ်ချားကရှင်းအောင်လက်မကြည့်ပဲနဲ့တပြုံနဲ့ပြုံနေတက်တဲ့သဏ္ဍာန်ကိုသိပြီးကြည့်မြင်ရခြင်းဘူးတစ်ခါတစ်ခါသူကသဏ္ဍာန်ကိုလေဘဝတွန်းချပြီးသူပဲလေဦးဖျားကိုပြေးလိုက်နောက်ဘက်ကိုပြန်လာပြီးတက်မှကိုင်လိုက်တယ်လှုပ်ချင်လေးတာလေဖြစ်ချားကတရားမပါလေဖီးသွားလို့ကရရတယ်တက်မှကိုင်ကအရေးကြီးတယ်လို့ဆိုချင်ဆိုရင်တက်တည်တာသူကပညာရှိဆိုတော့လေမာနကြီးချာပြီပေါ့မာနကြီးတော့လေတစ်ခါတစ်ခါစိတ်လိုက်မှပါလှုပ်ချင်လေလှုပ်တက်ပြီပေါ့ဒါပေမဲ့ကြားထဲမှာထိုင်နေတဲ့တတိဆိုတဲ့ခေါင်းဆောင်တို့တော့သူကဖြုံပါလေ။နောက်တစ်ယောက်ကဝရိယဆိုတဲ့အလောကသမား။သူကတော့အလောက်တက်။သူကတော့လျော်မှုပဲတည်တယ်။သူ့လက်ယုံလက်မောင်းအားကိုနဲ့လျော်လိုက်မဟဲလို့စိတ်ကူးရှိလာတာလည်းပြီးသူ့မှာဘာခံစားချက်မှမရှိဘူး။ဖီးဆိုမှုလို့ကြည့်စဉ်အနေရုအဲ့ဒါတွေကိုသူဘာမှထည့်မတွေ့တာဘူးသူကတော့သူ့ခွန်အားကိုအားကိုးတယ်လက်ပန်းကြမှာလေးဖြစ်တယ်မှာလေးသူစဉ်းစားဘူးလှုပ်ခတ်ဖို့တက်တက်ပဲသူစဉ်းစားတာလေငင်တာမငင်တာလဲသူ့လုံမဟုတ်ဘူးနောက်တစ်ယောက်ကသမာဓိဆိုတဲ့အငြိမ်ကမာသူကတော့အငြိမ်ချက်သူကတော့အေးအေးဆေးဆေးငင်းငင်းစင်စင်သွားခြင်းသူ့နောက်မှာကပညာဆိုတဲ့ပဲ့ကိုင်နဲ့တက်နေတော့ရှင်ကလေးငင်းငင်းနဲ့ဆိုရင်ခီးတွင်မယ်ခီးငင်းငင်းဆုံးနေဆိုတာသူ့သဘောပေါက်ထားတယ်ခီးစဉ်ရဲ့အရသာပတ်ဝန်းကျင်ရဲ့ရှုမြုပ်ရင်းတွေပေါ်မှာလည်းအရသာဆင်ကျင်နေတစ်ချက်တစ်ချက်ပညာနဲ့လေလှမ်းဆွေးနေတိုင်းမြင်နေတတ်တယ်ဒါပေမဲ့တခါတခါတယောက်ထင်းနေသည်မှိန်နေခြင်းနေတာရှိကလေလိုသမဝရိယရဲ့လှူရှားမှုရှိမှလက်လက်လို့တတ်တာတတိကတော့လေကောင်းမှနေတာခေါင်းဆောင်ဆိုတော့သူ့မှာအကုန်တာဝန်ရှိနေဒါကြောင့်မို့တတိပဌံဆိုတာပေါ့တတိကသဒ္ဓါနဲ့ပညာဆိုတဲ့အလုံးနဲ့အညီတန်းတစ်ခုကိုညီမြအောင်ဖြည့်ပေးရတယ်တရားလူမြန်တို့လည်းကွန့်တက်တယ်ပညာလူမြန်တို့လည်းစွန့်တက်တယ်ဆိုတာတတိကနားလည်ထားရတယ်တခါဝရိယဆိုတဲ့အလှုပ်နဲ့တမာတိဆိုတဲ့အငြိမ်းချမ်းတစ်ခုကိုလည်းညီမြအောင်ညှိပေးရတယ်ဝရိယလူမြန်တို့လည်းဥဒိစ္စာဆိုတဲ့ပြည့်မြင့်ဝင်လာတတ်တယ်တမာတိလူမြန်တို့လည်းသီနာမိတာဆိုတဲ့ထိုင်မိန်လေးလာမှုတင်းမှုတွေဝင်လာတတ်တယ်ဆိုတာတတိကနားလည်ထားရပါတယ်တတိကမညစ်သေးလို့ကတော့သဒ္ဓါကအပျော်လွန်ပြီးရှင်ဦးဖျားကထခုံတာတို့မတ်တက်ရတာတို့လို့ယူလေမောက်သွားမယ်အကုန်လုံးဒုက္ခရောက်မယ်ပညာကငါတို့ကိုကိုပြီးသဒ္ဓါကိုကြည့်မိရတာနဲ့ဒီလောက်တောင်ကြိုချင်ဦးကွာတော်တော်မသိတတ်တဲ့ကောင်ဆိုပြီးရင်ဝဲရှိတဲ့ပဲ့ပဲ့ကိုဆက်ပေးလိုက်ရင်ဝဲတဲ့နေ့ပြီးအားလုံးပြေရအောင်ဝရိယကလည်းတအားလှုံနေတယ်လို့စီစီလူးနေရင်စီမောက်သွားအောင်ဝရိယကလှုံတော့ပဲကျက်တဲ့လူညီနွားရင်လည်းစီတော့ညီနေတယ်တမာတိတက်တက်ဖြစ်နေလို့အငြိမ်သက်ဖြစ်နေတဲ့တမာတိကကြိုက်နေပြီပဲ ခကြီးကမတွေ့မြင်ဘူးလေကမရွေ့မြောင်ဖြစ်နေတယ်ဒါကြောင့်တတိဆိုတဲ့ကောင်းကကြီးဟာကျန်သေးတဲ့လေးယောက်ရဲ့ဆိုင်တူညီညွတ်မျှတအောင်အလေကနေပြီးအကုန်ဖျင်းသိနေရတယ်အဖွဲ့စည်းတစ်ခုရဲ့လို့ဖြစ်လာရင်ခေါင်းဆောင်ဆိုတာလိုအပ်လာသေးပဲခေါင်းဆောင်ရဲ့အရေးကြီးဟာကိုယ်အုပ်ချုပ်တဲ့အဖွဲ့သားတွေရဲ့ဇယိုက်ကိုခွဲပွဲခြားခြားနားလည်နိုင်မှုရဲ့သူတို့အသီးသီးမှရှိတဲ့ကိုယ်စွမ်းကိုစားသီးသီးမှုခီးစဉ်မှာစနေကြအစွမ်းပြခွင့်အတုံးချခွင့်နေပြီးဘူးရဲ့ချောချောမွေ့မွေ့နဲ့ခီးတွေ့ဖို့ရဲ့ဒီမှန်ချက်ပိုင်းနိုင်ဘူးမြင်မြင်ရောက်ဖို့ရဲ့ဆိုတာတွေကိုသုံးသပ်တက်ဆက်တတ်ဖို့ပါလေသူတို့လှုပ်ချင်တာလှုပ်ပါစေဆိုပြီးခေါင်းဆောင်ဟာလေဝန်းထဲမှာစိန်ချကြတယ်စစ်ဒရက်ကြီးဖွာပြီးလိုက်လိုက်တယ်ကျန်နေသားလေးရောက်ရဲ့ရိုက်ထဲကတယောက်ရောက်ရဲ့ရိုက်ကပူကင်းလာတဲ့အခါလေနောက်ပြီးအားလုံးပဲဆုံးရှုံးကုန်ပါလိမ့်မယ်။ဒါမှမဟုတ်လေတမာတိတက်တဲ့နေလေဟာငြိမ်းပြီးဒီလေကောင်မှလေတေလေးဖြစ်နေတတ်ပါလိမ့်မယ်။ဒါကြောင့်မို့အလုံးနဲ့ငြိမ်းအငြိမ်းနဲ့အလုံးဆိုတဲ့ဇေယျမတူညီတဲ့ဘိုးလေးကိုချင်းဝင်မှာဟိုဘက်ဒီဘက်ထည့်တဲ့အခါချင်းဝင်ရှာအလေမှာတန်းနေဖို့ဟာတတိယတောင်းမှာနောက်ဆုံးတော့တရားဝရိယတတိတို့ညီညွတ်ပြတ်ကြလာရင်တမာတိနဲ့ပညာတွေလည်းဖွံ့ဖြိုးလာမှာပါတတိအနေနဲ့ကကိုရှိနေဦးရနှစ်ယောက်ကအလုပ်တက်တရားနဲ့ဝရိယပေါ်လीကိုနောက်ပဲ့ကန်နှစ်ယောက်ကအငြိမ့်တက်တတိနဲ့ပညာပေါ်လीအဲ့ဒီအုပ်စုနှစ်ခုကိုအငြိမ့်ရဖြစ်စီရမယ်လို့နှလုံးသွင်းထားရပါမယ်အဲ့ဒီလိုရဖက်အညီမြဖြစ်စေတတ်တဲ့ဘယ်နဲ့ကူမှပင်မလိုက်တတ်တဲ့တတိဟာဥပ္ပခါပြုခင်ရှင်သန်လာဖို့ပြည့်စုံပြုထောင်နေရတဲ့တူပါလေဒီတော့ဥပ္ပခါအခြေခံစိတ်ကလေးကိုစတဲ့ရင်းဒီလိုအေးအေးညီညီနဲ့ခီးတစ်ခုကိုအခက်ချင်းမရှိကြောဖြတ်နိုင်ဆိုရင်မှန်းနေတာမွေးတော့ပြီဘောဒီတော့ယောဂီဟာလေသမားငါးဦးနဲ့ခီးသွားတဲ့ဥပမာကိုနှလုံးသွင်းကယောဂီရဲ့တန်တမာရှိတဲ့ဘုံငါးပါးကိုညီညွတ်မျှတအောင်သုံးနိုင်ပြီဆိုရင်ဥပ္ပခာဝင်ဝင်ကြီးကိုယောဂီချင်းပတ်လာနေပါပြီ။ဒါကြောင့်မို့ကိုယ်မှာရှိတဲ့အားငါးပါးနဲ့တူတဲ့ဓာတ်သားတွေကိုထည့်မြင်အောင်သိစားပေဦးတော့ယောဂီလို့ဆိုလိုက်ကြပါစေ။